မြန်မာနိုင်ငံမှာနှစ်ပေါင်း50လောက်ကျင့်သုံးလာတဲ့အလုသမားဥပဒေကိုပြင်ဆင်ဖို့ဆိုရတဲ့လက်ထက်လွှတ်တော်ရင်းမှာကြိုးပမ်းလာကြပါတယ်။ဒီအတွက်အလုသမားအခွင့်အရေးတွေရလာတော့မယ့်အလားအလာတွေရှိလာလိမ့်မယ်လို့လွှတ်တော်ကိုယ်စားလှယ်တွေကမျှော်လင့်နေကြပါတယ်။ဒီကနေ့လွှတ်တော်ရဲ့ဆွေးနွေးမှုတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မနန္နာချန်ကပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်အစိုးရရုံဆိုင်ရာနေပြည်တော်မှာကျင်းပတဲ့ပြည်သူ့လွှတ်တော်စီဝေးအတွင်းအလုသမားဥပဒေသစ်အတွက်ဆွေးနွေးကြကြတာပါ1964ခုနှစ်ကဥပဒေကိုပြင်ဆင်ပြီးရေးဆွဲခဲ့တဲ့ဒီဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်ကစီစစ်ပြီးတဲ့နောက်ပြည်သူ့လွှတ်တော်မှာဆွေးနွေးကြကြတာဖြစ်ပါတယ်ဒါပေမဲ့ဒီအစိုးကိုလွှတ်တော်နှစ်ရက်စလုံးမှာပြင်ဆင်ချက်တချို့ရှိခဲ့ပေမဲ့အများစုရဲ့ထောက်ခံမှုရခဲ့တယ်လို့အစည်းအဝေးတက်ရောက်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကအခုလိုပြောပြပါဗျာဒီန
ေ့ကတော့64ခုအလုသမားဥပဒေကိုပြန်ပြီးတော့ခုဒီကိမာဒီမိုဗီစ်ပါတီဇွန်ကိမာလောဒမာအဖွဲ့အစည်းဥပဒေကရှာဝင်တင်ထားလေဒီပထမဆုံးကတော့ရုပ်သက်လွတ်တော်မှာဆီစစ်လိုက်ပြီးဒီလိုဥပဒေလွတ်တော်ဥပဒေကကော်မတီကိုအဲ့မှာဆီစစ်ပြီးတော့ပို့ရတာဦးလေးနဲ့ဥပဒေကကော်မတီမှာဆွေးနွေးကြတာပေါ့ဆွေးနွေးကြတော့ရုပ်သက်လွတ်တော်ကပြင်ဆင်ထားတာတွေကိုဦးလေးကသူ့အဖြစ်ဆက်ဆက်ဖို့နမည်တဲ့တက်ကြံဒီဥပဒေကတော့ဒီကောင်စစ်လွတ်တော်တောင်းရမှာမဟုတ်ပါဘူးသင်ပြရမယ်ဥပဒေအဲဒီနေ့ကတော့ဒီလောဒမာအဖွဲ့အစည်းဥပဒေကမှာတော့အပြည်တော်ဖြစ်သွားပြီလို့ပြောနေရတယ်။ဒါဆိုမြေတပ်တော်ကလည်းသဘောတူပြီးပြီ။မြေတပ်တော်ကလည်းသိနေတဲ့သဘောတူတယ်။ဒီလိုမျိုးကလည်းသဘောတူပြီးပြီဆိုတော့ဒါတပ်ပြီးတော့ပြည်ထောင်စုမှာမဲဖဲဖို့တောင်းမလို့တော့ဘူးလေ။
ဒီဥပဒေကိုနောက်ဆုံးအဆင့်တည်ပြုဖို့အတွက်မကြခင်မှာပြည်ထောင်စုလွှတ်တော်ကိုတင်ပြมาဖြစ်ပြီးဒီဥပဒေအတည်ပြုပြီးရင်တော့နောက်မှအလုသမားတွေအနေနဲ့အခွင့်အရေးပြည့်ဝရရှိကြမှာဖြစ်တယ်လို့အဲ့ဒီလွှတ်တော်အမတ်ကဆက်ပြောပြခဲ့ပါတယ်
။ဒီဥပဒေမှာအလုသမားတွေရဲ့တာဝန်ရဲ့အခွင့်အရေးရဲ့ဘုံတော်ပြည့်ပြည့်စုံစုံလုပ်ထားတယ်အလုသမားအဖွဲ့အစည်းပါထားတဲ့ဥပဒေရထားတဲ့ဥပဒေတွေကိုအစကျင်လို့ရှိရင်ဒီခွင့်ပြောရှိခွင့်ဆံကားပြောခွင့်ရှိတဲ့ဟာဒီဥပဒေအကန့်အသတ်ချက်တွေကိုစကျင်လို့ရှိရင်အဲ့ဒီခွင့်အရေးတွေလည်းနောက်ခါရလာကြမှာပေါ့နောက်ပြီးအလုသမားအဖွဲ့အစည်းတွေလည်းတရားဝင်ဖွဲ့စည်းတဲ့တရားဝင်အခွင့်အရေးတွေပြောနိုင်ထူနိုင်လာကြမှာပေါ့တပါတီခေနောက်ပြီးပါတီခေနဲ့ဆက်လို့ရှိရင်တော့ဒီခေမှာတပါဝဲစီစီပုံရမှုတွေပါပဲရှိရတယ်ပေါ့
မြန်မာနိုင်ငံမှာ1964ခုနှစ်အလုသမားဥပဒေနဲ့1952ခုနှစ်စက်ယုံဥပဒေတွေအရအစိုးရလုပ်ငန်းတွေမှာတပတ်ကို5ရက်35နာရီလောက်ကင်ဖို့နဲ့ပုဂ္ဂလိကပိုင်ခန္ဓာတွေမှာတော့တပတ်ကို6ရက်44နာရီအများဆုံးလောက်ကင်ဖို့သတ်မှတ်ထားပါတယ်။ဒီထက်ပိုရင်အချိန်ပိုလောက်ခအဖြစ်ပေးရမှာဖြစ်ပါတယ်။ဥပဒေအရတပတ်ကို24နာရီနှာခွင့်ရမယ်လို့လည်းပြဋ္ဌာန်းထားပေမဲ့လက်တွေ့မှာတော့အလုသမားတို့အများစုကဒီလိုခံစားခွင့်တွေမရှိဘူးလို့လည်းအလုသမားအခွင့်အရေးစောင့်ကြည့်လေ့လာသူတွေကပြောဆိုထားကြပါတယ်။ဒါအပြင်ဒီကနေ့ကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်စည်းဝေးအတွင်းရရကအုပ်ချုပ်ရေးမှုရွေးချယ်ရေးကိစ္စကိုလည်းဆွေးနွေးပြခဲ့တယ်လို့သိရပါတယ်။ဒီလိုရရကအုပ်ချုပ်ရေးမှုတွေကိုရွေးချယ်တဲ့နေရာမှာမဲပေးစနစ်နဲ့ရွေးချယ်ဖို့တင်ပြကြတဲ့လွှတ်တော်အမတ်တွေလည်းရှိသလိုညှိနှိုင်းဆုံးဖြတ်တဲ့ပုံစံမျိုးနဲ့ရွေးချယ်ဖို့တင်ပြကြကြတာတွေလည်းရှိတယ်လို့သိရပါတယ်။ထူးခြားချက်ကဒီအဆိုကိုအရင်နဲ့မတူပဲကိုယ့်သဘောနဲ့ကိုယ်လွတ်လွတ်လပ်လပ်ပြောဆိုတင်ပြကြတာ၊ကန့်ကွက်ကြတာ၊ထောက်ခံကြတာမျိုးတွေကိုတွေ့မြင်ရတယ်လို့လည်းပြည်သူ့လွှတ်တော်စည်းဝေးတက်ရောက်ခဲ့တဲ့အမတ်တအုပ်ကပြောပြခဲ့ပါတယ်ရှင်။